မြန်မာနိုင်ငံကဝန်ထမ်းအဖွဲ့အစည်းအရာရှိတွေကြားမှာနိုင်ငံသားကတက္ကသိုလ်အတုတွေကပေးတဲ့ PhD ပါရဂူဘွဲအတုတွေနဲ့အလုတ်လုတ်ကင်နေကြပြီးတလောကလူမှုမီဒီယာပေါ်မှာဒီဈေးပြင်ကြီးစတန်ထွက်လာပြီးနောက်ပိုင်းအငင်းပွားစရာတွေဖြစ်လာပါတယ်။မလေးရှားအခြေစိုက် BDS Business School နဲ့အမေရိကန်ကအခမ်းအနီးတက္ကသိုလ်တွေကနေဂုံလူဆောင်ပါရဂူဘွဲရခဲ့သူတွေနဲ့ပတ်သက်လို့အငင်းပွားဝယ်ဖြစ်နေတဲ့ကိစ္စပေါ်ပြန်လည်သုံးသပ်ပြီးပြည်အောင်စုရာဇူးပွန်အဖွဲ့ကလူတို့ကိုရှင်းလင်းပြောကြားသင့်တဲ့အကြောင်းအဲ့ဒီအကြောင်းအကြောင်းလေးကိုလေ့လာဝေဖန်ရေးသားနေသူကိုနေရန်ဦးကပြောပါတယ်ကိုနေရန်ဦးကအောက်ဆိုတက်ကတော့ Flavonic School of Government မှာပြည်သူရေးရာမူဝါဒမဟာဘွဲ့အတွက်စီးပူးနေသလို American Hawaii ပြည်နယ်က Pacific Forum သုတေသနအဖွဲ့မှာလည်းတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်ကိုနေရန်ဦးကို VOA ကိုကြော်ကြော်သင်ကရန်ကုန်မြို့ကနေဆက်သွယ်မြည်မြန်းထားကိုနားဆင်နေပါပြီ
ဟုတ်ကဲ့ကိုနေအောင်ကြီးကိုနေအောင်ကဒီမြန်မာနိုင်ငံပြည်တော်စုရာဒူးဝန်အဖွဲ့နဲ့မလေးရှားနိုင်ငံခြေဆိုင် EDS Business School ပေါ့စီဝါရေးကျောင်းလေနောက်တစ်ခါ American ပြည်တော်စု Hawaii ဒီနယ်မှာခြေဆိုင်တယ်လို့ဆိုထားတဲ့ Akamai တက္ကသိုလ်ဒီကျောင်းနေနဲ့ပူးပေါင်းပြီးတော့ပြည်တော်စုရာဒူးဝန်အဖွဲ့မှာတင်ဒန်းနေဖွင့်ပြီးတော့ဟလာကျွန်တော်တို့ Diploma လက်မှတ်တွေဒီကမာစာဘွဲ့တွေပေးတယ်ဆိုတာနဲ့ပတ်သက်ပြီးတော့ကိုနေအောင်ကဒီပန်ရေးသားထားတဲ့ဆောင်မတွေကျွန်တော်တို့ဖတ်ရပါတယ်ဆိုတော့ကိုနေအောင်အဓိကထောက်ပြထားတာကဒီ EDSThis is school နဲ့ Akamai University တို့ဒီသက်ဆိုင်ရာသိအမှတ်ပြုအဖွဲ့အစည်းကြီးတွေကနေပြီးတော့တရားဝင်သိအမှတ်ပြုထားတဲ့အဖွဲ့တွေမဟုတ်ဘူးဆိုပြီးတော့ကိုဉာဏ်ကထောက်ပြထားတာသိရပါတယ်ဆိုတော့ဘယ်လိုအကြောင်းအချက်တွေကြောင့်ဒီကျောင်းတွေဟာစစ်မှန်မှုမရှိဘူးလို့ကိုဉာဏ်ကထောက်ပြတာပါလဲခင်ဗ
ျဒီလိုပါဗျာတို့နှစ်ကျောင်းပေါ့နော်ဒီကျောင်းကတော့ Hawaii နဲ့ Akamai University ကနောက်တစ်ခုကမလေးရှားမှာရှိတဲ့ EDS Business School ပေါ့နိုင်ငံသားမှာတော့ဒီကျောင်းတွေကနေပြီးတော့တို့ဝက်လက်မှတ်တွေပါတယ်ပြီးမှဆိုရင်တို့သက်ဆိုင်ရာအစိုးရကနေပြီးတော့ token ကိုပေးတယ် token ကိုတော့ effective ဖြစ်တယ်အစိုးရကတိမှတ်ပြီးတော့ recognize ဖြစ်ပါတယ်ဆိုတဲ့ဥစ္စာမျိုးအစိုးရထုတ်ပေးတာမရှိတယ်ခင်ဗျအဲ့တော့ကျွန်တော်တို့ဥစ္စာက Hawaii မှာရှိတဲ့ Akamai University ကိုကြည့်လိုက်မှဆိုရင်သူ့ရဲ့တရားဝင် website မှာဟိုကသူရေးတာခင်ဗျသူတို့တက်ကတူဒီ American အစိုးရကနေ American ပညာရေးဝန်ကြီးဌာနနဲ့အတိအပတ်မပြုပါဘူးလို့ရေးတာပါခင်ဗျ EDS Business School ဆိုရင်လည်းအဲ့လိုပဲကျွန်တော်တို့မလေးရှားမှာရှိတဲ့ Malaysia အစိုးရကနေအတိအပတ်ပြုတယ်ဆိုတော့တက်တူသိရင်းနေရှိတယ်ဗျာအဲ့ဒီဥစ္စာမှာတွားပြီးရှာကြည့်မယ်ဆိုတော့သူ့ရဲ့နာမည်တော့မတွေ့ရဘူးခင်ဗျာ
ဟုတ်ကဲ့ဆိုတော့အဲ့ဒီအချက်တွေပြင်တခြားဘယ်အချက်တွေများရှိသေးလဲကိုဉာဏ်ဦးအနေနဲ့လေ့လာတွေ့ရှိထားသလောက်ဒီကျောင်းတွေဟာစစ်မှန်မှုမရှိဘူးဆိုတဲ့တန်တရားဖြစ်တယ်တခြားအချက်တွေဘာတွေများရှိသေးလဲဗျာ
တခြားအချက်မဆိုရင်တော့ဥစ္စာအချက်ကိုတော့အတိအကျမပြောမယ်ဆိုရင်တော့ကျွန်တော်ကဟိုဟာဝိုင်မှာနေခဲ့တာခင်ဗျာဟာဝိုင်မှာကျွန်တော်နှစ်နှစ်အလုပ်လုပ်ခဲ့တယ်အလုပ်လုပ်ခဲ့တယ်ဆိုတော့အခုလည်းသိတဲ့အတိုင်းဟာဝိုင်တော့တကယ်တော့တိတိလေးဟာပြည်များတိတိလေးပဲလေကျွန်တော်တို့ဟဝိုင်မှာရှိတဲ့တက္ကသိုလ်အကြီးတွေပြင် University of Hawaii ကဟဝိုင်ပြည်နယ်တက္ကသိုလ်ရှိမယ်။နောက်မြို့လက်ကောင်ကဟိုနလုံးမြို့လက်ကောင်ကကျွန်တော်ဟဝိုင် Pacific University ရှိမယ်။နောက်တော့ Christian Barlaya ရတက္ကသိုလ်တခုရှိမယ်။နောက်တခြား Data College တွေရှိမယ်။ဒီလောက်ပဲဗျ။အကျန်တဲ့တက္ကသိုလ်တွေကတကယ်တော့တိတိလေးတွေပဲ။တကယ်ကမှတိတိပင်းတန်းတာတိတိလေးတွေပဲပေါ့နော်။အခုပြောနေတဲ့ Akamai University ဆိုရင်အဲ့ဒီတိတိလေးဆိုတဲ့သင်တန်းတွေ level တော့မရှိတော့ကျွန်တော်တွေ့ရတယ်ဗျ။အထူးသဖြင့် Wikipedia လို့ page လို့ဟာမျိုးမှာတွားကြည့်မယ်ဆိုရင်တော့မှဒီအစားဟိုကရေးတော့ပေါ်ပြမထားအောင်ဆိုတော့ကျွန်တော်တွေ့ရတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီကျောင်းတွေဟုတ်ပြီဒီလိုမျိုးသက်ဆိုင်ရာအစိုးရတွေကတရားဝင်အတိအမှတ်ပြုထားတဲ့ကျောင်းတွေမဟုတ်တော့냐လဲပဲဟာသူတို့ကနေပြီးတော့ပေးတဲ့သင်တန်းတွေသူတို့ကထုတ်ပြီးတဲ့လက်မှတ်တွေကဟာစစ်မှန်တဲ့အဆင့်တန်းရှိတဲ့သင်တန်းမျိုးပညာရပ်မျိုးလက်မှတ်မျိုးမဖြစ်နိုင်တော့ဘူးလားခင်ဗျာ
အခုဆိုရင်ကြာကျွန်တော်ရေးထားလို့ပဲအခုသူတို့ Master Program သူတို့နှစ်နှစ်ပေးနေတဲ့ Master Program ဆိုလဲထပ်ကြည့်လိုက်မယ်ဆိုရင်တွေ့တယ်ခင်ဗျာသူကဘာလဲဆိုတော့အတန်းက100တန်းတက်ရမှာဗျကျွန်တော်တစ်ယောက်က100တန်းတက်ရမယ်နောက်တစ်ခုကဘာဖြစ်လဲဆိုတော့ဒီဥစ္စာကျွန်တော် master project ရေးရမယ်ပေါ့နော်အဲ့တော့ဒီ100တန်းကအတန်း100တန်းကဘယ်လိုတင်လဲဆိုတော့တက်တန်းကို3ရက်နှုန်းနဲ့ကျင်းမယ်လို့ရေးထားတာကိုတွေ့တယ်ဗျာတက်တန်းကို3ရက်နဲ့ဆိုတော့စဉ်းစားကြည့်ကြတကယ်ကိုခက်ခဲတဲ့နည်းနည်းတဲ့ဘာသာရပ်တွေတခုကို3ရက်ခန်းနဲ့တင်မယ်ဆိုတော့တကယ်ကို quality ကိုကျွန်တော်တို့တကယ်ကိုစိုးရင်ပို့လို့တယ်ပေါ့နော်ဘာသာရပ်တခုကို3ရက်နဲ့အပြတ်တင်မယ်ဆိုတော့ကတော်တော်မှတော်တော်ဟုတ်ကဲ့ရောက်တယ်လည်းမရှိဘူးအရေးပေးအချင်းနဲ့အမခင်ကမရှိဘူးဆိုတာတော့ကျွန်တော်တွေ့ရနိုင်တယ်ခင်ဗျဟု
တ်ကဲ့ဆိုတော့ကိုနေအုပ်ဒီနေ့ကဒီလိုမျိုးပေါ့လေကိုနေအုပ်လေးလာထားသလောက်တွေ့ရှိထားသလောက်မှာဒီလိုမျိုးအရေးပေးအချင်းတော့လကောင်းအတိမတ်ပြမှုအချင်းတော့လကောင်းအရင်အားနေတဲ့အကြောင်းတွေနဲ့ပြည်တော်စုဓာတ်ဝင်အဖွဲ့ကအခုလိုပူပေါင်းပြီးတော့ဒင်းနဲ့နေပြီးလက်မှတ်တွေပြီးလုပ်နေတဲ့အပေါ်မှာတကယ်တမ်းဘယ်လိုဖြစ်တင်တယ်လို့ကိုနေအုပ်ယူဆပါတယ
်ကျွန်တော်ကဗျာအခုသူတို့လုပ်နေတဲ့ဒီပြည်တော်စုဓာတ်ဝင်အဖွဲ့ကလုပ်နေတဲ့ဒီဟာဝိုင်ရအကမာယူနီဗာစီတီရဲ့ EDS Business School နဲ့သူတို့နဲ့တွဲပြီးလုပ်တော့ကျွန်တော်ကတော့ပြန်ပြီးသုံးသပ်စေချင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ခုနပြောရတဲ့ချက်ပေါ့နော်။နံပါတ်1ကဒီဖွဲ့တည်ပြီးတိကျခံမှမှုလည်းမရှိဘူး။သူတို့နိုင်ငံအစိုးရကနေပြီးတော့အတိမတ်ပြထားတဲ့တက်တူတွေလည်းမဟုတ်ဘူးပေါ့နော်။ တို့ကတို့ပြီးတဲ့ program တွေကလည်းတို့မှာရေးသွင်းအဆင်ကိုကျွန်တော်တန်တရားရှိရှိကြည့်ပြကောင်းတာဖြစ်တဲ့အတွက်အစိုးရအနေနဲ့ပြည်ထောင်စုရာထူးဥယျာဉ်အဖွဲ့အနေနဲ့ဒီ program တွေနဲ့ဒီအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တာကိုပြန်လည်သုံးသပ်ဖို့နောက်လူထုကိုရှင်းရှင်းလင်းလင်းပြောပြပေးလို့လိုတယ်ပြ။ဘာကြောင့်တို့ဒီလိုလိုလုပ်ခဲ့တာလဲ။ဘာကြောင့်ရေးသွင်းမှုတွေအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့တာလဲဆိုတာပေါ့
။ဟုတ်ကဲ့။အဲ့ဒီကုလညဦးရဲ့ကိုပိုင်အယူအဆအနေနဲ့ဒီလိုမျိုးဟလာစဉ်းစားမှုမရှိဘူးရည်သွေးနဲ့လိမ့်ကြတယ်ဆိုတဲ့အကြောင်းလေးနဲ့ဒီတော်သူရာထူးဝင်အဖွဲ့ကြီးကိုတိုင်ကိုကပူပေါင်းပြီးတော့လှုပ်ဆောင်နေတာလှုပ်ဆောင်တယ်ဆိုတာဟာဘယ်လိုအကြောင်းချက်တွေကြောင့်များလဲလို့ကိုနေကိုတိုင်ရဲ့အယူအဆနဲ့သိမိပါတယ
်။နောက်ချက်တော့ဖြစ်နိုင်တာပေါ့။တခုကတော့ဒီဟိုဒီဖွဲ့စည်းတွေကစီးပွားရှာတက်အကျိုးမြတ်ကိုတည်ထောင်ထားတဲ့ရည်သွေးခံမှုမရှိတဲ့အဖွဲ့တွေကပြည်တွင်းအောင်လာတယ်ဗျာ။မြန်မာနိုင်ငံဆိုးရနဲ့ပူပေါင်းဆောင်ရွက်ခြင်းနဲ့ဆိုတော့ဖြစ်နိုင်တာနှစ်ချက်ပေါ့။တစ်ချက်ကတော့ကျွန်တော်တို့ဒီတော်သူရာထူးဝင်အဖွဲ့ကတကယ်လို့ပဲတို့ဒီတက်ကူတွေကခံမှမရှိလားမရှိလားကိုတို့ကိုယ်တိုင်နားမလဲလို့မသိလို့ပေါ့နော်မသိလို့လက်ခံလိုက်တယ်ဆိုတော့တချို့ဖြစ်နိုင်တယ်ခင်ဗျနောက်ဒုတိယတစ်ချက်ကတော့ကျွန်တော်တိတိကြီးနဲ့ပဲရှေ့ဆက်ပြီးတော့လုပ်တယ်ဆိုတဲ့ဥစ္စာမျိုးလည်းဖြစ်နိုင်တယ်ကွာအဲ့တည်းကျွန်တော်ကပြည်ထောင်စုရာသူဝင်ဖွဲ့ကိုကျွန်တော်ကပြန်တောင်းဆိုချင်တာတော့ဒါပြည်သူလူထုကိုတို့အနေနဲ့တိတိလင်းနဲ့အတိအကျတော့တို့ထုတ်ပေါ်ပြောဖို့လို့လည်းတို့ဘာကြောင့်ဒါမတိကျနဲ့လုပ်ခဲ့တာလားဒါမှမဟုတ်တိတိရဲ့နဲ့ပဲဆက်ပြီးလုပ်တာလားပေါ့တိတိရဲ့နဲ့လုပ်တယ်ဆိုရင်တော့ဒါကျွန်တော်တို့စကန်ဒယ်လို့ခေါ်တယ်နည်းနည်းပြတ်နာရှိတဲ့အရှိတစ်ခုပြသာဒီconflict of interest လို့ခေါ်တဲ့အကျိုးမြတ်တွေပါနိုင်လာဒါမှမဟုတ် corruption လို့ခေါ်တဲ့အကျဉ်းချခြားစားမှုတွေရောပါနိုင်လာတကယ်ပဲသူတို့ကမသိလို့ပဲတကယ်ပဲအရေးသေးမမီတဲ့အဖွဲ့တွေနဲ့လုပ်တင်လာလားဆိုတော့သူတို့ကရှင်းပြပေးဖို့လိုတယ်ခင်ဗ
ျဒီကိစ္စနဲ့ပတ်သက်ပြီးကိုနေအောင်နဲ့ဆက်သွယ်နေမြန်ဖို့ view ကပြင်ဆင်နေတဲ့ကာလအတော်အတွင်းမှာပဲပြည်တော်စုရာထူးဝင်အဖွဲ့ဥက္ကဋ္ဌဒေါက်တာဝင်းသိန်းကိုလည်းပဲဆက်သွယ်ထားပါတယ်ဒါပေမဲ့အခုချိန်ထိတော့ဒေါက်တာဝင်းသိန်းစီကအတောင်းပြန်ကြားချက်တစုံတရာမရသေးပါဘူးခင်ဗျ